င်္ဂလာပါဦးကျော်ဆန္ဒရှင
်မင်္ဂလာပါဗျာ
အခုဒီဟိုအစ္စရေးပဋိပက္ခပေါ့နော်ဂါဇာဘက်ကနေပြီးတော့ဟိုဟက်စ်ဘိုလာတွေအခြေစိုက်တဲ့လက်နွန်ဘက်ကိုတဖြည်းဖြည်းနဲ့အဲ့ဒီပြဿနာအဲ့ဘက်ကိုရောက်လာတယ်အဲ့တော့ဒေတာရင်းမှာစစ်ပွဲကြီးတစ်ခုဖြစ်လာမှာကိုလည်းစိုးရိမ်နေကြတယ်အဲ့တော့ဒီအခြေအနေတွေကဘယ်လောက်ထိစိုးပါလဲ
အများကြီးစိုးပါတယ်စိုးတဲ့နေရာမှာတနေ့တခြားတနေ့တခြားပို့ပို့စိုးလာတယ်ပလက်စတိုင်းဟက်မတ်စ်တွေကအော်တိုဘာခုနှစ်နှစ်မှာအစ္စရေးကိုဝင်တိုက်ပြီးပဋိပက္ခဖြစ်လာခဲ့တဲ့ကအခုအချိန်မှာအဆိုးဆုံးအခြေအနေကိုရောက်လာပြီလို့ပြောပါရယ်။ဒါအပြင်ထိခိုက်ဒဏ်ရာရသေးဆုံးမှုစည်းရင်းတွေဟာ1948စစ်ပွဲကလေးကတွက်မယ်ဆိုရင်အပြင်းထန်ဆုံးထိခိုက်သေဆုံးမှုအရေအတွက်အများဆုံး4,000-5,000လောက်ဖြစ်လာပြီဆိုတော့ထိခိုက်သေဆုံးမှုလည်းအများဆုံးဖြစ်ပါရယ်။အခုဒီအစ္စရေးကတော့သူရဲ့နိုင်ငံမြောက်ပိုင်းလက်ဗနန်ဘက်မှာအခြေစိုက်တဲ့ဟက်စ်ဘိုလာတွေကိုအခုတော့တိုက်နေတာပေါ့လေ။ဆိုလောလောဆယ်မှာကတော့ဒါ rocket တွေနဲ့အပြန်အလှန်ပစ်ခဲ့တယ်ပထမတစ်လုံးနောက်နေ့စမှာလုံး30ကျော်ဖြစ်လာတယ်နောက်ရာကျော်စသဖြင့်ဘယ်လိုကိုသတင်းကိုဖတ်လိုက်ရင် update တက်လာသေးတယ်လူတွေကပူများလာတယ်တိုက်ခိုက်မှုပူများလာတယ်ဆိုတာဖြစ်ပါတယ်ဆိုတော့ဒီတိုက်ပွဲဟာတစ်ထောင်နဲ့နေပြီးမှမဟုတ်ဘူးအခုကတော့လေကြောင်းတိုက်တာပေါ့လေနောက်ပြီးတော့ပေဂျာတွေကိုအစ္စရေးကခလုတ်နှိပ်ပြီးတော့တိုက်တယ်လို့ပြောကြတယ်အစ္စရေးကဝန်မခံပေမဲ့လည်းပေါ့လေဆိုတော့ဒီလောက်နဲ့ပြီးမှမဟုတ်ဘူးအစ္စရေးသူတို့လိုချင်တဲ့ညမန်ချက်ကိုပေါင်းမြောက်ဖို့အတွက်တိုက်မယ်ဆိုရင်တော့ဒီ ground operation မြေပြင်စစ်စင်ရေးပါလုပ်ပြီးဝင်တိုက်လာနိုင်မယ်လို့တွက်ကြပါတယ်ဆိုတော့ဒါတော်တော်နဲ့ပြီးမဲ့ကိစ္စတော့မဟုတ်ဘူးလို့ဆိုရမှာပါအ
ဲ့ဒီလိုဖြစ်လာရင်လက်နွန်ကရောငြိမ်ခံနေပါမလားဘလို့တုံ့ပြန်လာပါအ
ဓိကကတော့လက်နွန်ဆိုတာလည်းအဲ့ Hezbollah ပေါ့လေလက်နွန်မှာဘာသာရေးအဖြစ်အီရန်နဲ့အနွယ်တူတဲ့ line တူတဲ့ရှီယာက37ရာခိုင်နှုန်းလောက်ရှိပါတယ်so through ကိုအခြေခံထားပြီးတော့အီရန်က Hezbollah တွေကိုဖွဲ့စည်းပေးထားပါတယ်အဓိကအဖြစ်တော့အီရန်ကဘယ်တော့ထောက်ပံ့ပေးထားလဲဆိုလို့ရှိရင်တစ်နှစ်ကိုဒေါ်လာ100 Hezbollah ကိုအီရန်ထောက်ပံ့တယ်ဆိုရထောက်ထားတွေရပါတယ်ဆိုတော့ဒါတစ်ပိုင်းအစ္စရေးကလည်းပဲ Christian Lebanese Christian တွေရှိရမယ်နော် and through လည်းပဲအစ္စရေးပံ့ပိုးပြီးတော့ရှုထားရဲဆိုတော့ Lebanon ကိစ္စအသိပြီးတော့ရှုထွေးပါတယ်ဆိုတော့ဒီကိစ္စကတော့အဲ့ပြတ်တန်တွေပုံမကြီးထွက်လာတော့အဲလက်ဗနန်ဘက်ကတော့ဒီ Hezbollah ရဲ့တိုက်ပွဲကတော့ပိုပြီးပြင်းထန်လာမယ်အဲ့တော့တိုင်းပြည်တွင်းမှာလည်းပဲဟိုကပြည်ပစစ်ဖြစ်ခဲ့ဖူးတဲ့လက်ဗနန်မှာဆိုတော့ဒီလိုပုံစံမျိုးဖြစ်လာနိုင်တဲ့အခြေအနေရှိရောက်နိုင်လို့ဆိုပါတယ်ဆိုတော့ Israel ကိုတိုက်တဲ့တိုက်ပွဲကတော့လက်ဗနန်ဘက်ကတော့ဒီ Hezbollah ရဲ့ရောဆက်လိုက်ပြီးတိုက်နေရောက်မှာဖြစ်ပါတယ
်အဲ့ Iran နဲ့ရောထိတိုက်တွေ့လာနိုင်လား
Iran ရဲ့ policy က Iran ဟာ Israel နဲ့ state to state နိုင်ငံနိုင်ငံချင်းထိတိုက်ဂျင်းဆိုင်ဖို့ရည်ရည်ရှိရမတူဘူးပေါ့လေတနည်းအားဖြင့်ပထဝီအနေအထားအဖြစ်လည်းပဲအီရန်ဟာအစ္စရေးရဲ့နာမည်ချင်းထိစပ်နေဘူးအစ္စရေးမြောက်ဘက်မှာလက်ဗနန်ရှိမယ်အရှေ့မြောက်ဘက်မှာဆိုလို့ရှိရင်ဆီးရီးယားရှိမယ်နောက်အီရတ်ရှိမယ်တောင်ဘက်မှာဆိုလို့ရှိရင်အီဂျစ်ရှိမယ်ဆိုင်းနန်တဲကန်တဲ့အစားဖြင့်အဲ့ဘက်မှာဆိုတော့နေဇာချင်းထိတွေ့မနေတဲ့အတွက်လည်းပဲသူတို့ကမှတော့အဲ့လောက်ထိနေဇာချင်းထိတဲ့မတွေ့နိုင်ဘူးသို့သောအီရန်ဟာ non state actors ကိုဖန်တီးထားတာပေါ့ဆိုတော့ပြောခဲ့တဲ့ Hezbollah တို့လို Hamas တို့လို Houthi တို့လို့အဲ့ဒီဘက်ကိုဖန်တီးထားပြီးတော့သူတို့နဲ့တဆင်တိုက်နေတာဖြစ်ပါတယ်ဆိုတော့နိုင်ငံချင်းထိတိုက်တွေ့စရာ Israel Iran wars ပြီးတော့ဖြစ်လာနိုင်မဲ့အစင်းကျော်မရောက်နိုင်ဘူးလို့တွက်ကြပါတယ်ဆိုတော့အီရန်ကဒီပုံစံနဲ့ပဲဆက်တိုက်နေမယ်ဆိုတော့သူတို့ကလည်းစုပေးမှာမဟုတ်ဘူးဆိုတော့ပဋိပက္ခကတော့ဒီလိုပဲဆက်သွင်းနေမယ်သဘောရှိပါတယ်
ဒီနေသားတွေကိုတုံးတက်မယ်ဆိုရင်ဒီအစ္စရေးရောနိုင်နိုင်ကြီးရှိလို့ပါလားနောက်ဒီအာရပ်နိုင်ငံတွေကရောဘယ်လိုတုံ့ပြန်ပါလဲ
အစ္စရေးနိုင်ငံကြီးကတော့တကယ်တော့စကြရတိုက်လာကြတာဟိုအစ္စရေးနိုင်ငံထူထောင်တဲ့အချိန် 48 ကတည်းကအာရပ်နိုင်ငံတွေကအဲ့ဒါကိုလက်မခံကျင်လို့ပါလက်စတိုင်းတွေပေးထားတဲ့ချမ်းရှိတဲ့အစ္စရေးတွေပေးထားတဲ့ချမ်းရှိတဲ့ကုလသမဂ္ဂခွဲပြီးပြေးတာအဲ့တော့အရပ်တိုင်းကနေအလုံးကလက်မခံဘူးအစ္စရေးကိုပြည်တာမကျေနပ်ဘူးဆိုတော့ဝင်တိုက်ကြတာအဲ့ဒီကစာဆုံတယ်စာဆုံတော့အစ္စရေးကပါလက်စတိုင်းတွေသတ်မှတ်ပေးထားတဲ့နယ်မြေတွေကသူတို့ထပ်သိမ်းတယ်အဲ့လိုနဲ့တဖြည်းဖြည်းဖြစ်စဉ်ကတူလာပြီးတော့ပါလက်စတိုင်းတွေနေရာဆိုချင်းချင်းလေးပဲကျန်မာတော့တယ်ဆိုအဲ့လိုဖြစ်ဖြစ်နေရဆိုတော့အစ္စရေးကစစ်နိုင်လားဆိုရင်တော့သူတို့လုံခြုံရေးအတွက်သူတို့ယူရတယ်ဆိုပြီးတော့သူတို့ဖိပြီးတိုက်နေရတာပဲဆိုတော့ဆိုတော့ပြောရလို့ပဲ tactical ပေါ့လေဒါနိဗျူဟာအရာကတော့သူတို့ထိန်းချနိုင်တဲ့ရှင်းသူဒါပေမဲ့သူတို့ဒီဟာလုံးဝအပိပြတ်ချိန်မှုပြလိုက်မဲ့သူတို့အန္တရာယ်ကိုဆိုတဲ့အထိကတော့ဘယ်တော့မှဖြစ်လာနိုင်မှာမဟုတ်ပါဘူးအများအားဖြင့်သူက ရန်ညို့ပြုပြီးတော့တိုက်ခိုက်ခြင်းခံနေရမှာဖြစ်ပါတယ်ဆိုတော့အပိဓာနိုင်နိုင်တယ်လို့တော့ဘယ်သူမှမတွက်ဆကြပါဘူးဒီကိစ္စမှာအဲဒီလိုပဲဆက်လက်ပြီးတော့ဖြစ်နေမှာပဲအချိန်ပြင်းလာမယ်အချိန်နဲ့အကြောင်းကြောင်းရောတာရှိမယ်ဒါမှဆက်ပြီးတော့ပြိပခဖြစ်နေမှာပါအောင်နိုင်အံဘွေရနိုင်ရတဲ့အခြေအနေတော့မရှိဘူးလို့တွက်ကြပါရတယ်။
ဒါပေမဲ့အခြေအနေကခုနလိုမျိုးပဋိပက္ခတွေကပို့ပို့ပြီးတော့အချိန်ပြင်းလာတယ်။ပို့ပို့ပြီးတော့ဒေတာရင်းတိုက်ပွဲတွေကပို့ပို့များလာတယ်။အဲ့တော့ဒီနိုင်ငံတကာအတိုင်းဝိုင်းကရောဂျာဝင်စစ်ဆက်ပေးနိုင်တဲ့အခြေအနေပါလား
။နိုင်ငံတကာကတော့အမျိုးမျိုးပြောနေတာပဲ။သွားသွားပြောခဲ့တဲ့ထက်မှာ Arab World ကိုအရင်ပြောမယ်ပေါ့လေ။ Arab ကဘာကိုပြောမယ်ဆိုရင် Arab နိုင်ငံတွေကမညီညွတ်ဘူး Arab နိုင်ငံကအချင်းချင်းကသူတို့ကဒီစွန်းဒီဖြစ်လာတယ်။ဘာကြောင့်လဲဆိုတော့ဒီပါလက်စတိုင်းကိစ္စအတွက်အစ္စရေးကငါတို့စကြရတိုက်ခိုက်ရတယ်အဲ့ဒီကိစ္စငါတို့ကတခါမှလည်းမနိုင်ဘူးဆိုတော့ဒီပါလက်စတိုင်းလူစုအတွက်ငါတို့ဟာငါတို့နိုင်ငံရဲ့သူတို့ national interest နိုင်ငံရဲ့အများကြီးကိုယ်ညာဟိုအဲ့ဒီ interest ကိုစတဲ့မခံနိုင်ဘူးဆိုပြီးတော့သူတို့ကအစ္စရေးနဲ့စစ်ဆက်ခဲ့ရတဲ့ဟာလည်းရှိတယ်ဥပမာအဖြစ် Egypt ဆိုလို့ရှိရင်လည်းပဲအစ္စရေးနဲ့ပထမဆုံးညီညာရေးစစ်ဆက်ခဲ့တဲ့လက်ခံခဲ့တဲ့ Jordan ဆိုလက်ခံတဲ့သူတို့နိုင်ငံဘာရောက်အဲ့လိုလက်ခံရလဲအရပ်ဖြစ်တဲ့နိုင်ငံဆိုတော့သူတို့နိုင်ငံအကျိုးစီးပွားပဲသူတို့ကနေချင်းဆက်နေတယ်တိုက်ပွဲဖြစ်ရင်ပါလက်စတိုင်းဒုက္ခသည်ဟာသူတို့နိုင်ငံတွေကိုဝင်လာမှာပဲဒုက္ခသည်ဘို့ပါလက်စတိုင်းတွေပေါ့လေဆိုတော့အဲဒီပါလက်စတိုင်းလက်နက်ကင်တွေရောပါအခုဝင်လာမှာအရင်ကလည်းဝင်ခဲ့ဘူးလို့ပြတ်တမ်းအများကြီးဖြစ်ခဲ့ဘူးလေဆိုတော့ဒီကိစ္စကိုသူတွေ့တယ်သူတို့အကျိုးစီးပွားပိုရေးကြီးဆိုပြီးတော့အစ္စရေးနဲ့သင်းမြအောင်လုပ်လိုက်တယ်ဆိုတော့အခုဒီပွဲမှာလည်းပဲပြိပခပြည်လောင်ဆိုအဲ့ဒီနိုင်ငံကအဓိကစစ်ဆက်ဥဆောင်ပြီးတော့စစ်ဆက်ပင်းနေပေါ့လေဆိုတော့အာရဗ်နိုင်ငံတွေရဲ့သဘောပေါ့လေတကယ်နိုင်ငံတွေကတော့ပါလက်စတိုင်းကိစ္စကိုနည်းနည်းထည့်ပြီးတင်းတဲ့နိုင်ငံရှိတယ်။ကိုအကျိုးစီးပွားရဲ့အလျှော့ပေးပြီးတော့စီးပွားရေးအစ္စရေးနဲ့ဆက်ဆံတဲ့နိုင်ငံရှိတဲ့အမျိုးမျိုးပါပဲ။နိုင်ငံတကာဆိုတော့နိုင်ငံတကာကတော့ဒီစစ်ကိုနှစ်ဖက်လုံးနောက်ဆုတ်ကြပါဆိုပြီးပြောနေကြတာပဲ။ကုလသမဂ္ဂအတွင်းမှုကဆိုလို့ရှိရင် catastrophe ဒါကဘေးကြီးဆိုင်တော့မယ်။ဆိုင်နေပြီပေါ့လေ။အဲ့ဒါခင်ဗျားတို့ရက်ကြနှစ်ဖက်လုံးကိုဆိုပြီးပြောတယ်။ကမ္ဘာမှာနိုင်အဆင့်မြင့်ဆုံးသံတမန်ကြီးပေါ့လေ။ဒါမှဘလူးကလမ်းခဏဘူးအစ္စရေးကတော့မရဘူးငါတို့ဆက်တိုက်မယ်ဆိုတော့ပြအများတန်းပြောတယ်ငါတို့ယီမန်ရဲ့ပေါင်းများအောင်လုပ်မယ်ဆိုဂရုမစိုက်ဘူးတကယ်နိုင်ငံတွေအတော်များအလုံးကလူလိုပဲနှစ်ဖက်သိခံကြပါထိနေနေလောက်ကြပါပြောတယ်ဘယ်သူမှနားမထောင်ဘူးတချိန်ထဲမှာလည်းပဲအမေရိကန်အရေးကြီးတဲ့နိုင်ငံတစ်ခုအမေရိကန်အစ္စရေးကိုဂျက်ပါလို့ပြောတယ်ပြေခါရစေဖို့စဉ်းစားတယ်ဒါပေမဲ့အစ္စရေးကိုလည်းနဲ့ထောက်ပံ့တယ်အဲ့ဒါကိုလည်းတချို့ကဝေဖန်ကြတယ်ဝေဖန်တယ်ဆိုပေမဲ့อิสราเอลနိုင်ငံကိုလုံးဝချေမှုန်းပြီးတော့ဖယ်ရှားပလိုက်ခြင်းနဲ့အင်အားစုတွေကလည်းရှိနေဟုတ်ဆိုတော့อิสราเอลဆက်လက်ရည်တည်နိုင်ဖို့အတွက်ကတော့လက်နက်နဲ့ကြက်ကံပေးဖို့လိုတယ်ဆိုတော့အမှန်ပဲအမေရိကန်ဘက်ကတော့အဲ့ဒါနဲ့ justify လုပ်တယ်ဟာဒီနိုင်ငံကိုလုံးဝချေမှုန်းပလိုက်လို့တော့ဘယ်ဖြစ်မလဲသူတို့ကအကာကိုပေးရမှာပြီဆိုပြီးတော့ထားတယ်ဆိုတော့နိုင်ငံတကာကလည်းပဲပြက်ပြက်သားသားလုံနိုင်တဲ့အနေအထားမှာမရှိဘူးလို့ပြောမှာလဲအမေရိကန်နိုင်ငံဥဆောင်တဲ့နိုင်ငံတွေကတော့ဟန်တာရဲစစ်စားပြဖို့အတက်နေဆုံးကြိုးစားရပဲရှိရအမေရိကန်အစိုးရဆက်ဆက်ဟာဒီလိုပဲကြိုးစားခဲ့တာကြီးပါပဲတချို့ဂျော်ဒန်တို့နဲ့အီဂျစ်တို့နဲ့အောင်မြင်ခဲ့တဲ့လူတွေဟာဂျင်းဂျန်ရေးစုတွေတောင်ပါတွေတောင်ရခဲ့ကြတယ်ဒါပေမဲ့တစ်ဖက်ကလက်ခံတဲ့လူတွေအသက်ခံသွားရတယ်လို့ကြံပြီးတော့ဆိုတော့သိတော့မလွယ်လာဘူးထင်ပါတယ်နိုင်ငံတကာဝင်းစတ
်ဟုတ်ပါတယ်အဲ့တော့ဒီအရှိလေပိုင်းပြဿနာလာမယ့်နိုဝင်ဘာအမေရိကန်ရွေးကောက်ပွဲမှာလည်းဟိုအရေးကြီးတဲ့ကိစ္စတစ်ခုအနေနဲ့ဖြစ်လာမယ်လို့ထင်ပါတယ်အဲ့ဒီရွေးကောက်ပွဲအလွန်ဘယ်လိုအပြောင်းအလဲတွေရှိလာနိုင်မ
လဲဖြစ်နေတာပေါ့ကောင်းတဲ့ကိစ္စပဲအဲ့ဒီရွေးကောက်ပွဲမှန်ပါတယ်အဲ့ဒီရွေးကောက်ပွဲအမေရိကန်ရွေးကောက်ပွဲမှာနိုင်ငံသားရေးနဲ့ပတ်သက်ပြီးတော့ဒီကိစ္စဟာအဓိက issue တစ်ခုပေါ့လေဒီဟာကိုလည်းမေးကြတယ်ဖြေကြတယ်ဆိုတော့ကျွန်တော်တို့ကသူရပထမဆုံးပြောချင်တာကတော့အဲ့ဒါသတင်းဌာနကလည်းမသိဘူးယူကရိန်းသမ္မတကိုဇလင်စကီကိုအင်တာဗျူးမှာမေးတယ်မေးတဲ့ခါမှာထက်ပြောတယ်သမ္မတဟောင်းဒေါ်နယ်ထရမ့်ကသူရွေးကောက်ပွဲနိုင်လာရင်ဒီစစ်ပွဲကိုယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ချက်ချင်းရသောင်းလုပ်မယ်လို့ပြောတယ်ဘယ်လိုသဘောလဲဆိုတော့ပြောတယ်သူဘယ်လိုလုပ်မလဲတော့ငါမသိဘူးရတယ်မဲ့ရွေးကောက်ပွဲမှာပြောတဲ့စကားရွေးကောက်ပွဲအကျိုးပြောတဲ့စကားရွေးကောက်ပွဲအကျိုးပြောတဲ့စကားသာဖြစ်တယ်တဲ့ဒါ election promise ပဲလက်တွေ့လို့မယူဆနိုင်ဘူးလက်တွေ့မဟုတ် it's the reality ဆိုတော့အစီအလပိုင်းကိစ္စမှဒီလိုပဲနှစ်ဖက်လုံးကပြောနေကြတယ်ဒါပေမဲ့ဘလောက် through ကတိကြဖြစ်တယ်နှုတ်ကတိကြဖြစ်တယ်ဘလောက်လက်တွေ့လုပ်နိုင်မှာလဲဆိုတာကသိအရေးကြီးတဲ့ကိစ္စပါဘသူကဖြစ်ချင်းပြနိုင်မှာလဲဆိုတော့ဘူအားဖြင့်ကတော့ကမ္ဘာလက်ခံထား two state policy ပေါ့လေอิสราเอลလည်းပဲလုံခြုံတဲ့နိုင်ငံအကောင်ကလက်ခံမှာအာရဗ်ကဘာကပါလက်စတိုင်းတွေလည်းပဲသီးခြားနိုင်ငံတစ်ခုဖန်တီးပေးရမယ်ဆိုတော့ပြောတယ်ဆိုတော့အဲ့ဒီကြွေးကြော်တန်တွေက ပါလက်စတိုင်းကိုသီးခြားနိုင်ငံတစ်ခုထူထောင်ပေးဖို့အတွက်ဒီပြည်ဆိုတဲ့အယူဆကဣဇရေလကသိမ့်မင်းလိုက်ပြီးတော့ကြားတော့မကြားတော့ဖြစ်လာပါတယ်ဆိုတော့ဒေါ်နယ်ထရန့်သူသမ္မတဖြစ်တော့ငါစစ်စစ်ရေးလုပ်ခဲ့တဲ့သူပလန်ဘယ်လိုစီးပွားရေးဖွံ့ဖြိုးဘယ်လိုဒေါ်လာဘီလီယံ50ရောပေးမယ်မင်းတို့တွေသားဒီမှာအစ်စတန်လုပ်ခဲ့တယ်အဲ့ကိစ္စမှလည်းနှစ်နိုင်ငံတူးဆက်ကိစ္စမပါဘဲနဲ့လုပ်ခဲ့တာဆိုတချို့ကဒီလူကြီးကပါလက်စတိုင်းအရေးကိုစတီးပြီးတော့လုခဲ့တာကဖြစ်တယ်လို့ပြောကြတယ်ဆိုတော့အခုတက်လိုက်သူဘယ်လိုလုပ်မလဲမသိဘူးဟိုဘက်ကလည်းပဲကင်မလာဟဲရစ်ကလည်းပန်တဂျိန်မာရုံကသူရဲ့မင်ဂေါမာလမ်ဒီပါတီကွန်ဗင်ရှင်မှာရှင်တယ်အဲ2 state ပေါ်ဆိုထဲမပြောဘူးဒါပေမဲ့ဒေဗစ်ပန်ကြတော့သူ2 state ကိုထဲပြောလာတွေ့တယ်သူဆိုတော့သူတို့လည်းပဲအဲ့လိုပဲပြောနေကြတာပဲအဓိကအားဖြင့်ဒါ rhetoric တာဖြစ်တယ်တကယ်လက်တွေ့ policy ဘာပြီးဘာပါပြီးဘာပြီးဆိုတော့ဘယ်သူမှချမ်းပြနိုင်ခြင်းမရှိပါဘူးဆိုတော့သိပြီးတော့မရေရတဲ့အချိန်လို့ပြောမှာပါအ
ဲ့တော့ဒီလိုအချိန်နေမှာပဲအရှိလေပိုင်းငင်းငင်းရေရရောရှိနိုင်မအောင်မလား
အဝေးကြီးပါအဝေးကြီးပါငင်းငင်းရေဟာငင်းငင်းရေစစ်မှန်တဲ့ငင်းငင်းရေဆိုတော့လူတွေပြည်သူတွေရင်းနေနှလုံးထဲမှာကိုနှိုက်ကရံညိုးရံမိတွေငင်းအေးသွားတဲ့အခါမှမတပန်တကယ်စစ်မှန်တဲ့ငင်းငင်းဖြစ်မှာပါသူကရံမိတောက်စရာအကြောင်းတရားအမျိုးမျိုးရှိနေတဲ့အတွက်ကြောင့်တနည်းမဟုတ်တနည်းတော့ဖြစ်နေရမှာပဲသို့တော်လည်းပဲအကုန်လုံးနားလည်မှုနဲ့ညှိပြီးလူတွေပြည်သူတွေရဲ့ဒုက္ခကိုမျက်ညာသွားအဖြစ်ဒီအစင်းမှာငါတို့ထိန်းထားရအောင်ပါညာဆိုပြီးတော့လုံနိုင်တဲ့အစင်းသာရှိပါမယ်။အဲဒီကမှတစင်းတစင်းတက်သွားမှာဒီလိုလားစေတော့ဒါတော့အဲ့ဒီအချိန်တော့မရောက်နိုင်သေးဆိုတော့အများကြီးအလံဝေးသေးတယ်လို့ပြောမှာပါ။ဟုတ်
ကဲ့ပါဦးကျော်စင်ပါရှင်။အခုလိုစင်မျိုးရဲ့ပြည်သူတွေ